နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကဧပြီလ29ကျက်တပရင်းနေ့မှာထောင်ဒဏ်5နှစ်ချမှတ်လိုက်တာကိုကြည်ရင်အာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံရေးရန်သူတွေအပေါ်သူ့ရဲ့အတုအယောင်တရားရေးစနစ်ကိုအသုံးချပြီးနှိမ်နင်းနေတာသိနိုင်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒက်ရက်ရှိုလေးက VOA ကိုပြောကြားလိုက်ပါတယ်
Well, this was a sham judicial process, and it's just yet another example of the junta in Myanmar.
အတူအောင်တရားစီရင်စနစ်ဆိုတာကိုပြနေပါတယ်။ဒါအပြင်ဒါဟာ2023မှာတရားနည်းလမ်းမကျဘဲနဲ့အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ကသူ့နိုင်ငံရေးရန်သူတွေအပေါ်ဒီတရားရေးစနစ်ကိုသုံးပြီးနှိမ်နင်းဖို့ကြိုးစားနေတယ်ဆိုတော့နောက်နမူနာတစ်ခုပါလို့ပြောသွားတာပါ။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားပြီးဒီမိုကရေစီနည်းကြအုပ်ချုပ်မှုပြန်ရတာကိုမြင်လို့ကြောင်းနဲ့ဒီလိုဖြစ်လာတဲ့အချိန်ထိစစ်တပ်အုပ်ချုပ်သူတွေနဲ့အမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဝါရှင်တန်ဒီစီမှာမကြာခင်ချင်းပါမယ်အာဆီယံအမေရိကန်အထူးထိပ်သီးအစည်းအဝေးမှာစစ်တပ်ဘက်ကကိုယ်စားလှယ်တွေကိုပါဝင်ခွင့်ပေးမှာမဟုတ်ဘဲအာဆီယံအစည်းအဝေးတွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးနဲ့မပတ်သက်တဲ့ပုဂ္ဂိုလ်တွေသာတက်ရောက်ခွင့်ပေးမှာဖြစ်ပြီးမြန်မာနိုင်ငံကစစ်ကောင်းဆောင်နေတဲ့ပါလို့ရမယ်ဆိုတာတိဖို့လိုအပ်ကြောင်းလည်းပြောပါရယ်မြန်မာစစ်ကောင်းဆောင်အနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာဖို့လိုအပ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်ဖို့လိုအပ်ကြောင်းလည်းဒေါ်ဆန်းစုကြည်လိုဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ခံထားတဲ့ပုံကိုယ်ရေးပေါ်မှာအတူအယောင်တရားစင်ရေးကိုတုံးပြီးအပြစ်ဒဏ်ချမှတ်နေတာတွေကိုမလုပ်ဖို့လည်းတောင်းဆိုလိုက်ပါရယ်